ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအမေရိကန်နဲ့တရုတ်နိုင်ငံတို့ကြားမကြာသေးငါဆလိုအပြန်အလှန်ဆက်ဆွဲမှုတွေနဲ့တူဆက်လက်တင်းမာနေပါတယ်ဗိုင်းရပ်စ်ပြန့်နှံ့မှုကိုအကြောင်းပြုပြီးတရုတ်နိုင်ငံကိုအမေရိကန်ကတိုက်ခါချတဲ့လုပ်ရက်တွေကိုရပ်ဖို့ဆိုပြီးတရုတ်နိုင်ငံကြားရေးဝန်ကြီးဌာနကလည်းအင်္ဂါနေ့မှာပဲတောင်းဆိုလိုက်တဲ့အကြောင်း AP နဲ့ Reuters သတင်းဆောင်မတွေကိုအခြေခံပြီးပြောပြကြပါတယ်ကမ္ဘာကာယောဂအစင်တီကူးစက်ပြန့်နှံ့နေတာနဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်က Twitter လူမှုကွန်ရက်မှာမှတ်ချက်ပေးခဲ့ရမှာတရုတ်ဗိုင်းရပ်စ်ဆိုပြီးတုံ့နှုံပြောဆိုခဲ့ပြီးနောက်မှာပဲတရုတ်နိုင်ငံကအင်္ဂါနေ့မှာထပ်မံကန့်ကွက်လိုက်တာပါအမေရိကန်ရဲ့လုပ်ရက်တွေကတရုတ်နိုင်ငံကိုတိုက်ခါချတဲ့လုပ်ရက်ဖြစ်နေလဲဘေကျင်းမြို့ကသတင်းစာရှင်းလင်းပွဲမှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကပြောလိုက်ပါတယ
်我们不会忘记在中国人民全力抗击新冠肺炎疫情的关键时刻塞尔维亚政府和人民通过多种方式给予我们的支持和帮助。如今塞尔维亚也面临疫情的挑战，我们将坚定地同塞尔维亚人民站在一起，并肩作战。我们愿向塞方提供口罩、呼吸机、防护服等紧急物资援助，派遣医疗专家组赴塞，及时向塞方分享疫情防控和诊疗方面的经验。
တရုတ်ကွန်မြူနတီပါတီဘိုးကော်မတီဝင်ရန်ဂျေးချီယာလဲတင်းလာနေတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုနဲ့တယ်လီဖုန်းဆက်ပြောဆိုရမှာအမေရိကန်နိုင်ငံရဲ့တိုင်ဝမ်ကတရုတ်နိုင်ငံကိုပုတ်ခတ်တဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့သတိပေးခဲ့တာပါတရုတ်နိုင်ငံကိုတိုက်ခါကြအောင်ကြိုးပမ်းတဲ့လုပ်ရည်တွေဟာအဆုံးသတ်ကြရင်ကြာဆုံးမှာသာဖြစ်ပြီးတရုတ်နိုင်ငံရဲ့အကျိုးစီးပွားကိုထိခိုက်စေမဲ့လုပ်ရည်မှန်သမျှကိုလည်းတုံ့ပြန်သွားမယ်အကြောင်းတရုတ်ကွန်မြူနတီပါတီနိုင်ငံရေးရာကော်မတီညွှန်ကြားရေးမှူးလည်းဖြစ်တဲ့ရန်ကအမေရိကန်ကိုသတိပေးခဲ့တယ်လို့လည်းတရုတ်နိုင်ငံက CCTV သတင်းကဖော်ပြခဲ့ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရကလည်းအမေရိကန်ရဲ့လုပ်ရည်တွေကိုပြင်ဆင်ဖို့တောင်းဆိုခဲ့တာပါ
我们敦促美方立即纠正错误，立即停止对中国的无端指责。当前新冠肺炎疫情在全球多点爆发，扩散蔓延，当务之急是国际社会积极开展抗疫合作。美国应当首先做好自己的事情，同时为抗疫、国际合作、维护全球公共卫生安全发挥建设性的作用。
ပြောနေငံကဆေးဘက်ဆိုင်ရာပစ္စည်းတွေတင်သွင်းမှုကိုရှင်းချဖို့အမေရိကန်သမ္မတရဲ့ကုန်သွယ်ဆိုင်ရာအကြံပေးရရှိပီတာနာဗာရိုကတိုက်တွန်းခဲ့တဲ့အပေါ်မှာလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကအင်္ဂါနေ့မှာပဲကန့်ကွက်ခဲ့တာပါကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တရုတ်နဲ့အမေရိကန်တာဝန်ရှိသူတွေမကြသေးငါဆက်လို့အပြန်အလှန်ဆွဆွဲချက်တွေထွက်ပေါ်ခဲ့ရကတင်းမာမှုတွေကြီးထွားနေတာဖြစ်ပါတယ်တရုတ်နိုင်ငံကကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရဝူဟန်မြို့ကိုအမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးယူလာတာဖြစ်နိုင်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနအရာရှိတစ်ယောက်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Twitter လူမှုကွန်ရက်မှာပြောဆိုလိုက်တဲ့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကဝါရှင်တန်ခြေဆိုင်တရုတ်တံတမ်းကြီးကိုစစ်ခေါ်ကန့်ကွက်ခဲ့တဲ့အထိပါ2019ခုနှစ်အောက်တိုဘာလနဲ့ဝူဟန်မြို့ကစီးရီးလိချင်းမှုမှာပူပေါင်းပါဝင်ခဲ့တဲ့အမေရိကန်စစ်တပ်ကဗိုင်းရပ်စ်ပိုးတည်လာတာဖြစ်နိုင်တယ်ဆိုပြီးတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူတူဖြစ်တဲ့ကျော်လီချန်းကမှတ်ချက်ပေးခဲ့ပြီးမှပဲတရုတ်တံတမ်းကြီးကွန်တီယန်ကန်ကိုအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်စတီဝါကစင့်ခေါ်ပြီးပြင်းပြင်းထန်ထန်သတိပေးခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲတရုတ်နိုင်ငံဝူဟန်မြို့ကဇီဝဓာတုတပ်ခွဲကန်းကနေဗိုင်းရပ်စ်ပိုးစတင်ပြန့်နှံ့တာဖြစ်နေတယ်ဆိုပြီးအမေရိကန်ထက်လွတ်တော်မှတွန်ကော်တွန်ပါဝင်လူတချို့ကထင်ကြီးပေးပြောဆိုခဲ့တဲ့အတွက်လည်းတရုတ်နိုင်ငံဘက်ကအပြန်အလှန်ကန့်ကွက်နေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်အောင်လွင်ဦးပါ။